ပြည်လင်ကနိုင်ငံမှာတော့ဝန်ကြီးချုပ်မဟင်ဒရာဂျပက္စာအပေါ်အယုံကြည်မရှိအဆိုကိုဒီနေ့ပဲဆွတ်တော်မှာမခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အတွက်နိုင်ငံရေးအခြေအနေတွေလည်းပုံမနဲ့ဆိုင်လာနေပါတယ်။ဒီဆိုကိုမဆွနေခင်ဝန်ကြီးချုပ်ကိုထောက်ခံသူတွေဆွတ်တော်ထဲမှာဆန္ဒပြခဲ့ကြပြီးနောက်မှာပဲဆွတ်တော်ဥက္ကဋ္ဌကာရူချီယာဆူရီလီယာကမဲခွဲဖို့စီစဉ်ခဲ့တာပါ။အဆိုကိုတောက်ခွက်မဲ့မဲအလုံးလောက်မရနိုင်တဲ့အကြောင်းဆွတ်တော်ဥက္ကဋ္ဌကပြေးခဲ့တဲ့သတင်းပတ်မှာကလေးကပြောဆိုထားတဲ့အတွက်ဆွတ်တော်ရဲ့ဒီဆုံးဖြတ်ချက်ကတော့ကြိုသိမြင်ပြီးသားလို့ဖြစ်နေပါတယ်။ဒီလင်ကသမရမိုက်ထရီပါလာစီရီစင်နာကသူ့ကိုလုံခြံမှုချက်စီမှုမှာအစိုးရဖွဲ့ဝင်ဝန်ကြီးတူပါဝင်နေကြောင်းပြောဆိုခဲ့ပြီးဒီနေ့လအောက်တိုဘာ26ရက်မှာပဲဝန်ကြီးချုပ်တာဝန်ယူထားတဲ့ René Wickremesinghe ကိုရာထူးကဖိရှားရကနေနိုင်ငံကြီးပြဿနာတွေအခုလိုကြုံလာခဲ့ရတာပါရာထူးဖြုတ်လိုက်တဲ့ဝန်ကြီးချုပ်နေရာမှာတော့တချင်ကသမရအောင်ဖြစ်တိုက်ပြည်ကိုခက်ချမ်းချမ်းအုပ်ချုပ်ခဲ့တဲ့ရာဂျာပတ်စာနဲ့အစားထိုးလိုက်ပြီးနောက်တစ်ရက်မှာပဲတွတ်တော်ကိုလည်းဆိုင်းငံ့ထားခဲ့ပါတယ်ဒါပေမဲ့နိုင်ငံကဖိအားတွေချမှာပဲသမရကဆွတ်တော်ကိုတနင်္လာနေ့မှာပြန်ခေါ်ယူခဲ့ရပါတယ်။ဒါပေမဲ့လည်းဝန်ကြီးချုပ်အနေနဲ့ယုံကြည်မရှိအဆိုနဲ့ယာတုကဖက်ရှားခံဖို့တေချာတော့ဖြစ်လာခြင်းမှာပဲသမရကဆွတ်တော်ကိုဖျက်သိမ်းပြီးကြားချက်ရွေးကောက်ပွဲကျင်းပဖို့ကြေညာခဲ့ပါတယ်။ဒါပေမဲ့လည်းတရားရုံးချုပ်ကတော့ဒီသမရရဲ့အမိကိုမနစ်ကပဲပယ်ဖျက်ခဲ့တာဖြစ်ပါတယ်။